ထိုင်ဝမ်အနေနဲ့ချစ်ချစ်ရင်းနှီးမှုကိုပြသတဲ့အနေနဲ့တရုတ်နိုင်ငံနဲ့ဆက်ဆံရေးကိုတကားပိတ်မထားလို့ပဲဆီသက်ဆွေးနွေးလို့တဲ့ဆန္ဒရှိတယ်လို့ထိုင်ဝမ်ဝန်ကြီးချုပ်စူဇန်ချန်းကဒီနေ့ပြောလိုက်ပါတယ်။ဒါပေမဲ့နိုင်ငံရေးအရာကြိုတင်သတ်မှတ်ချက်တွေမပါဘဲတန်းတူဆွေးနွေးသွားမှာဖြစ်တယ်လို့လည်းထိုင်ဝမ်ဝန်ကြီးချုပ်ကပြောပါတယ်။ထိုင်ဝမ်အစိုးရနဲ့တရုတ်အစိုးရကြားဆက်ဆံရေးဟာဆယ်စုနှစ်ပေါင်းများစွာအတွင်းအဆိုးအဝါဆုံးအခြေအနေကိုရောက်ရှိနေပြီးတော့ထိုင်ဝမ်အနေနဲ့သူတို့ရဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုကိုလက်ခံဖို့တရုတ်နိုင်ငံဘက်ကနိုင်ငံရေးအရာရောစီးရေးအရာပါ PR တွေတိုးပေးနေပါတယ်။ကျုပ်ဆိုရအနေနဲ့ထိုင်ဝမ်နဲ့ငြိမ်းချမ်းစွာပေါင်းစည်းရေးကိုကြိုးပမ်းဆောင်ရွက်နေပေမဲ့တခြားနီးလန်းတွေကိုလည်းရွေးချယ်စရာနီးလန်းတွေအဖြစ်ဆက်ပြီးတော့ထားထားတယ်လို့တရုတ်ကာကွယ်ရေးဝန်ကြီးကစင်ကာပူမှာလုပ်တဲ့ရှန်ဂရီလာလုံခြုံရေးထိပ်သီးစည်းဝေးမှာပြောလိုက်ပါတယ်။တန်းတူညီမျှမှုအပြန်အလှန်အပေးယူလုပ်မှုရှိပြီးတော့နိုင်ငံရေးအရချိုးတင်ကန့်သတ်ချက်တွေမပါသေးကတော့ကျွန်တော်တို့အနေနဲ့တရုတ်နိုင်ငံနဲ့ချစ်ကြည်ရင်းနှီးစွာဆွေးနွေးသွားဖို့ဆန္ဒရှိကြောင်းထိုင်ဝမ်သမ္မတဆိုင်ယင်ဝမ်ရဲ့ပြောကြားချက်ကိုဝန်ကြီးချုပ်ကထပ်လောင်းပြောကြားလိုက်ပါတယ်ခင်ဗျာ။